အစ္စရေးနဲ့ဟားမတ်အကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေဒေသတွင်းစစ်ပွဲတွေအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့ဖြစ်နိုင်ခြင်းအများကြီးရှိသေးကြောင်းဒါပေမဲ့အချိန်ကတော့နည်းနည်းပဲကျန်တော့တယ်လို့အစ္စရေးရဲ့အိမ်နီးချင်းလေဘနွန်နိုင်ငံမှာရောက်ရှိနေတဲ့အီရန်နိုင်ငံသားရေးဝန်ကြီးဟူစိန်အဗရာဒမန်ရာဟန်ကစနေနေ့မှာပြောဆိုလိုက်ပါတယ်အစ္စရေးနဲ့ဂါဇာဒေသကိုတိုက်ခိုက်နေတာကိုရပ်တန့်ဖို့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပြီးလေဘနွန်မှာအခြေစိုက်တဲ့ဟစ်ဘိုလာနဲ့တိုက်ခိုက်တပ်ဖွဲ့ပါဝင်ဆင်နွှဲလာမယ်ဆိုလို့ရှိရင်စစ်ပွဲဟာအရှေ့လက်ပိုင်းနိုင်ငံတချို့ကိုပြန့်နှံ့သွားလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ Hezbollah အနေနဲ့စစ်ပွဲနဲ့ပတ်သက်တဲ့ဖြစ်နိုင်ခြင်းအားလုံးကိုစဉ်းစားထားကြောင်းနဲ့ Israel နဲ့ Gaza ကိုတိုက်ခိုက်နေတာကိုချက်ချင်း Israel အနေနဲ့ Gaza ကိုတိုက်ခိုက်နေတာကိုချက်ချင်းရပ်ဖို့လိုတဲ့အကြောင်းအီရန်နိုင်ငံသားဝန်ကြီးဟိုစင်က Lebanon နိုင်ငံမြို့တော်မှာ Beirut မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ Lebanon နိုင်ငံမှာရှိတဲ့ Hezbollah စစ်သွေးကြောင်းအဖွဲ့ကိုအီရန်နိုင်ငံကကြောက်ကနောက်ခံပေးထားတာဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကဟားမတ်အဖွဲ့ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နောက်တစ်နေ့ကစပြီး Hezbollah နဲ့ Israel တပ်တွေအကြမ်းနေစဉ်လို့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်။